ပါကစ္စတန်ဆူရနဲ့တာလီဘန်တွေကြားဆွေးနွေးညှိနှိုင်းမှုတွေကိုအစ္စလာမဘက်မြို့တော်မှာကြာသပတေးနေ့ကစတင်လိုက်ကြပါတယ်။အစောပိုင်းကအင်္ဂါနေ့မှာတွေ့ဆုံမှုစီစဉ်ထားပေမဲ့လည်းတာလီဘန်တွေဘက်ကတက်ရောက်မဲ့သူဘယ်သူတွေလဲဆိုတာကိုသိနိုင်ဖို့အစိုးရဘက်ကကြိုးစားနေတာကြောင့်ကြန့်ကြာခဲ့ရတာပါ။၃နာရီလောက်ကြာတဲ့တွေ့ဆုံမှုအတွင်းမှာတော့သူထွက်တံရုံပုံကန်ထားချမှုတွေအဆုံးသတ်ရေးအနာဂတ်အစီအစဉ်တွေချမှတ်နိုင်ဖို့အဓိကဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံမှုပြီးထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ထဲမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအနောက်ရှက်ဖြစ်စေမဲ့လုပ်ရက်တွေကိုနှစ်ဖက်စလုံးကရှောင်ရှားကြဖို့အစိုးရနဲ့သဘောတူညီမှုရရှိခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ကစစ်ဆင်ညှိနှိုင်းရေးမှူးမော်လာနာဆမီ-ဦးဟက်ကပြောဆိုခဲ့တာပါ။တာလီဘန်ရဲ့ဘက်ကတောင်းဆိုထားတဲ့အထက်မှာတော့တင်းကျပ်တဲ့အစ္စလာမ်ဥရီတွေပြတ်ထန်းဖို့ဖက်စီခံထားရတဲ့သူတို့ရဲ့ဖွဲ့ဝင်တွေကိုပြန်လွတ်ပေးဖို့နဲ့ပါကစ္စတန်အနောက်မြောက်ဘက်လူမျိုးစုဒေသကအစိုးရတပ်တွေကိုရုတ်သိမ်းဖို့တွေလည်းပါဝင်ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရမှတုန်းကတော့မျှော်လင့်ချက်သိမ်းမထားခဲ့တဲ့အစိုးရဘက်ကကိုယ်စားတွေကအားရချေနှက်မှုရှိတဲ့အကြောင်းလည်းပြောဆိုခဲ့ကြပါတယ်။တာလီဘန်ရဲ့ခုနှစ်နှစ်ကြာပုံကန့်မှုအတွင်းပါကစ္စတန်နိုင်ငံမှာလူပေါင်း1000ခန့်နဲ့ချီတည်ဆုံခဲ့တာဖြစ်ပါတယ်။